ောင်စီတပ်ရဲ့တိုက်ခိုက်မှုတွေကြောင့်မေလတလထဲမှာကလင်းငယ်19ဦးအပါအဝင်အရက်သား129ဦးသေဆုံးခဲ့တယ်လို့ NUG ရဲ့တရားရေးဝန်ကြီးဌာနတရားဥပဒေစိုးမိုးရေးနဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာဦးစီးဌာနကဇွန်လ4ရက်နေ့မှာထုတ်ပြန်ပါတယ်ဇွန်လထဲမှာလည်းကလင်းငယ်ထိခိုက်သေဆုံးမှုတွေဆက်ရှိနေပါတယ်ဇွန်လ5ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်မှာတနေ့လုံးတိုက်ပွဲတွေတင်းထန်နေပြီးတော့စစ်ကောင်စီကလက်နက်ကြီးနဲ့ဆက်တိုက်ပစ်လို့ကလေးတဦးသေဆုံးခဲ့ပါတယ်ဇွန်လ6ရက်မှာတော့မိုးပြဲမြို့ပေါ်ဦးရက်ွက်ကိုလက်နက်ကြီးနဲ့ပစ်ခတ်လို့အသက်12နှစ်အရွယ်ယောက်ျားလေးတဦးသေဆုံးခဲ့ပါတယ်ဇွန်လ9ရက်နေ့မှာကွန်ကရစ်မြို့နယ်ရွာတန်းရှည်ရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်အသက်12နှစ်အရွယ်စောကျော်တန်းအောင်သေဆုံးပြီးတော့6နှစ်အရွယ်နန်းရေဝတီဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီဇွန်လ9ရက်နေ့မှာပဲစကိုင်းတိုင်းမုံရွာခရိုင်ရေကန်စုရွာကိုစစ်ကောင်စီတပ်ကဝင်ရောက်စီးနင်းပြီးရွာသား6ဦးကိုတပ်ဖြတ်သွားရမှာအသက်18နှစ်အရွယ်မောင်အသေးလေးပါဝင်ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်စစ်ကောင်စီဟာကုလသမဂ္ဂကသတ်မှတ်ထားတဲ့ကလေးငယ်များအပေါ်ဆိုးဆိုးဝါးဝါဖောက်ဖျက်တဲ့ပြစ်မှု6ချက်ထဲကအချက်တစ်ခုကိုကျူးလွန်နေတယ်လို့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်
တာမန်ပြည်သူတွေကိုတပ်ဖြတ်ခြင်းကိုယ်တိုင်ကစိုးရတဲ့လူခွင့်ချုပ်ဖောက်မှုဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကလေးသူငယ်တွေကိုပါတပ်ဖြတ်မှုတွေဖြစ်လာတယ်။အဲ့တော့ဒီဟာတော့ကလေးခွင့်မှာဒီမှာပါဝင်တဲ့ကလေးများကိုကာကွယ်ပေးရမယ်ဆိုတဲ့အချက်ကိုချုပ်ဖောက်ရုံနဲ့မကဘဲနဲ့ကလေးသူငယ်များပေါ်မှာစိုးစိုးဝါချုပ်ဖောက်တဲ့ပြစ်မှု6ချက်ထဲမှာပါတဲ့လက်နက်ကင်ပြပကအတွင်းကလေးများကိုတေးချေးပြက်စီးစေခြင်းဆိုတဲ့အချက်ကိုပြောင်ပြောင်တင်းတင်းနဲ့ထပ်ပြီးတော့ချုပ်ဖော်ရရောက်ရှိနေတဲ့အခြေအနေမျိုးဖြစ်နေပါတယ
်စစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေကြောင့်တေဆုံးရတာအပြင်ထိခိုက်ဒဏ်ရာရရှိသူကလေးငယ်တွေလည်းနေရာအတော်များများမှာရှိနေပါတယ်အဲ့ဒီအထဲမှာဒိုက်ရိုက်လက်နက်ကြီးကြီးထိတာပစ်ခတ်ခံရတာမဟုတ်တဲ့ထိခိုက်မှုတွေပါပါဝင်တယ်လို့ကရင်နီစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကြေးလက်မြေလို့ခေါ်တဲ့ပရဟိတအဖွဲ့ကိုဦးဆောင်သူမတ်မှုဆဲကပြောပါတယ်
ဆိုလို့ရှိရင်ဒီဘောနော်ဒီလက်နဲ့ဒီတန်နေတော့ဆိုလို့ရှိရင်သူတွေငယ်တဲ့ဆိုလို့ရှိရင်သူတို့ရဲ့ဒီအဲအဲ့အတန်ရှင်တောက်ပေါ်နော်သူတို့ရဲ့ဒီအပေါက်တွေထဲမှာပေါ့နှာခေါင်းသွေးတို့ပါးစပ်သွေးတွေဆိုသွေးဆိုင်ရာမျိုးတွေပေါ့နော်အဲ့ရောဂါကိုခံစားရတယ်ပြီးတော့သူတို့ကလေးတွေဆိုလို့ရှိရင်သူဒီလက်နဲ့ဒီတန်စားလို့ရှိရင်သူတို့ကအဲ့လိုဒီအဲ learn to throw up ပါလို့ပေါ့နော်သူတို့တောက်တဲ့ဒီတက်နေနေတဲ့ဟာမျိုးတွေတောက်ရမျိုးတွေရှိတယ်ဒါကတော့သူတို့စစ်ဆောင်ပထမတွေရောနေတဲ့အိမ်မှာပြီးရောဒီပေါ်ဒီတောင်းတို့ဒီစီပီဒီစီပီချမ်းတွေမှာပေါ့နော်ဒီခုတ်လုံးနဲ့အဲဒီသစ်ဆောင်တွေမှာအချိခိုက်တန်ရရတာများရှိတယ်။ဒီထဲမှာဆိုလို့ရှိရင်ဒီကလေးတွေကဒီအတော့မင်းနဲ့ဒီအတန်တောက်ပဲပေါ့နော်ဒီစိတ်ပိုင်ဆိုင်ရာအရာသူတို့အရင်တော့အတင်းဖွဲလိုက်နေရတဲ့ကလေးတွေဆိုအတင်းဖွဲလိုက်မနေတော့ဘူး။လက်သေးထွက်တဲ့အပြေကိုသူတို့ကလေးလက်နဲ့ဒီတန်ရရတဲ့ကလေးတွေဆိုဘယ်လိုဖြစ်လာလဲဆိုလို့ရှိရင်သူတို့ကဘလောက်ကြီးဖြစ်တော့ကသွားလဲဆိုလက်နဲ့ကြီးဆိုလဲသကလုံးအတန်ကိုတော့လုံးဝမစားနိုင်တော့ကြီးဖြစ်သွားတယ်ပေါ့နော်လုံးဝမပြောနဲ့အဲ့ဒီအတန်ကိုမစားချင်တော့ဆိုရဲအပုံစံမျိုးပေါ့နော်အလောက်ကြီးကိုဖြစ်သွားတာတွေရှိပါတယ
်စစ်ပေးရှောင်နေရတဲ့ကလေးငယ်တွေကြားမှာအဲ့လိုတုံ့ပြန်မှုတွေသာမကစိတ်ပိုင်းဆိုင်ရာထိခိုက်မှုကြောင့်ထင်ဟပ်လာတဲ့အပြုအမူတွေကိုပါအလွယ်တကူမြင်လာရတယ်လို့ရင်းမပင်ဆလင်းကြီးရွာပေါင်းစုံတပိတ်ကော်မတီကမနွန်နွန်မိုးကပြောပါတယ်
တရှိကျွန်တော်တို့နေထိုင်ရပတ်ဝန်းကျင်လာမှာပေါ့နော်ဟိုသူတို့စစ်ကောင်တွေအခြေချထားတဲ့တရင်တစ်ခုရှိတယ်ပေါ့နော်သူတို့ကကြာဘာလို့လဲဆိုလို့ရှိရင်ဟိုညတကောင်လေးမလက်ထားလေးဆိုရင်သူကဟိုတနက်တွေဖောက်တယ်လက်နဲ့ကြည့်နေပြစ်တယ်ပေါ့နော်ဘေးပတ်ဝန်းကျင်နေပေါ့ပြစ်တဲ့အခါကျရင်တခါတော့ကဗျအိတ်ကြာသေးဘူးဗျကလေးတယောက်ပေါ့နော်12နှစ်ရွယ်တမီးလေးပေါ့နော်အဲ့နေရင်တလနဲ့လက်ကြည့်မှန်ပြီးတော့ဟိုစိတ်မကောင်းစရာပါပဲကြောပွင့်ပြီးတော့သူတို့ကသူတော်အသေးမှန်းသိရလားတော့မသိဘူးပေါ့နော်အဲ့လိုပုံစံမျိုးနဲ့တခါတည်းဟိုပျက်စီးသွားတာမျိုးရှိတယ်ပေါ့နော်အဲပြောချင်တာကအဲ့လိုမျိုးကလေးတွေကလေးငယ်တွေထိခိုက်လာတဲ့အပြုလဲသူတို့တွေအဲ့မှာကြောက်တယ်ပေါ့နော်ညဆိုရင်အဲ့ရမှာလာနေအနေထားမျိုးရှိရပေါ့ဟိုတခြားတခြားသောစိတ်ပိုင်းဆိုင်ရာဆိုတာတဲ့တို့ရဲ့ရုပ်သွင်းမြင်ကိုကျွန်တော်တို့လေ့လာရတဲ့အခါကျလို့ရှိရင်ပျော်ရွှင်မှုဆိုတာကိုပျောက်ဆုံးနေတဲ့အနေထားမျိုးတွေပေါ့နော်ကလေးတဘာကပျော်ဖို့တောင်မှမရှိဘဲနဲ့ဒီခစ်ဆိုးစနစ်ဆိုးနဲ့ကြားထဲမှာတို့တွေရှင်းတန်နေရတာကိုကျွန်တော်မြင်နေရတယ်ဗျဟုတ်ကဲ့
2021ခုနှစ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးနဲ့ပတ်သက်ပြီးတော့ခက်ခက်ခဲခဲကြိုးပမ်းခဲ့ရတဲ့အကျိုးရလဒ်တချို့ခြေဖြတ်ခံလိုက်ရပြီဖြစ်ပြီးကလေးတွေရဲ့အသက်အန္တရာယ်ကောင်းချိုးချမ်းသာနဲ့ကြီးပွားတိုးတက်ရေးတို့ကိုချင်းချောက်နေတယ်လို့ကုလသမဂ္ဂအပြည့်ပြည့်ဆိုင်ရာကလေးများရန်မုံငွေအဖွဲ့ UNICEF ရဲ့အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။ အဲ့ဒီချင်းချောက်မှုတွေကြားကခံစားမှုနဲ့မျှော်လင့်ချက်တွေကိုကီအန်နီစစ်ဘေးဒုက္ခတဲ့ကလေးတယောက်ကမြန်မာနိုင်ငံတဝန်းကတိမ့်နဲ့ချီတဲ့စစ်ဘေးဒုက္ခတဲ့ကလေးတွေအားလုံးရဲ့ကိုစားပြောပြခဲ့ပါတယ်ရှင
်။ဒီရင်တားရနားတိုင်းတို့ပုံကြည့်တားမှတ်ချက်ဘူးအေးချမ်းဒီအရုံးနဲ့ဒီချက်